ဂါဇာဟာနေတိုင်းယာချီတဲ့ကလေးတွေအတွက်တင်းကြိုင်မြေဖြစ်နေပြီးလူသားချင်းစာနာထောက်ထားရေးအပြစ်ခရက်ဆက်ကြဖို့ကုလသမဂ္ဂတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကတင်းလာနေကအရေးပေါ်ပန်ကြားလိုက်ပါတယ
်Gaza is becoming a graveyard for children. Hundreds of girls and boys are reportedly being killed or
လမ်းကရှင်းပါလေလူသားချင်းစာနာထောက်ထားရေးအပြစ်ခရက်ဆက်ရေးပါအခုရရမှာပါလို့ကုလသမဂ္ဂတွင်းမှုချုပ်ကကုလသမဂ္ဂမှာသတင်းထောက်တွေကိုပြောပါတယ်ပါဝင်ပတ်သက်နေတဲ့အဖွဲ့တွေအားလုံးနိုင်ငံတကာလူသားချင်းစာနာထောက်ထားရေးဥပဒေကိုလေးစားကြရမှာဖြစ်ပြီးဘယ်အဖွဲ့မှဥပဒေအထက်မှာမရှိဘူးလို့ကုလသမဂ္ဂတွင်းမှုချုပ်ကဆိုပါတယ်ဒါရဲ့အဓိပ္ပာယ်ကတော့ဂါဇာမှာဖမ်းဆီးထားသူတွေကိုဘာအကြောင်းသတ်မှတ်ချက်ပေါ်မှာအခြေမခံပဲလွတ်ပေးဖို့ပါပဲလို့သူကပြောပါတယ်အစ္စရေးဝန်ကြီးချုပ်နတန်ယာဟုကတော့ဖမ်းဆီးထားသူတွေအလုံးလွတ်မပေးဘဲလူသားချင်းစာနာထောက်ထားမှုအပြစ်ခတ်ရဆေးရေးမရှိလို့ပြောထားတာပါတနင်္လာနေ့မှာတိုက်ဆုံသွားသူပါလက်စတိုင်း1000ကျော်သွားပြီလို့ဟားမတ်စ်အုပ်ချုပ်တဲ့ဂါဇာကျမ်းမာရေးဌာနကတော့ဆိုပါတယ်ဂါဇာလူဦးရေတစ်ခုလုံးအပြည့်နောက်ဖက်ကကပါလက်စတိုင်းတန်းဝဲအပါဝင်လူ2000သိန်းကိုကူညီဖို့အကူအညီဒေါ်လာတန်းပေါင်း1000ရာကိုတတ်တမ်းကကတနင်္လာနေ့မှာတောင်းခံလိုက်ပါတယ်တင်းတွေနေတုန်းကအီဂျစ်ကနေရာဖာနယ်ဆပ်ကိုဖျက်ဝင်ခွင့်ရတဲ့အကူအညီပေးကုန်တင်ကက25စီးပဲရှိတာပါ